ရန်ကုန်ပြည်သူ့စေယုံကြီးကိုနိုင်ငံတကာစစ်မှီစေယုံကြီးဖြစ်လာအောင်ပြုပြင်မှုစီစဉ်နေတဲ့ကာလအတွင်းမှာပဲမင်းညာတို့ကမိလောင်မှုဖြစ်ခဲ့ပါတယ်။ကင်ဆာယောဂါကုပြင်ပလူနာဌာနမှာဩဂုတ်လ13ရက်တင်းနာညပိုင်းကမိလောင်ကျွမ်းခဲ့ပြီးတော့ပျက်စီးဆုံးရှုံးမှုတချို့ရှိခဲ့တဲ့ဆိုပေမဲ့အသေးအပြောက်နဲ့ထိခိုက်ဒဏ်ရာရတာမျိုးတော့မရှိဘူးလို့သက်ဆိုင်ရာကသတင်းထုတ်ပြန်ပါတယ်။ဒီအကြောင်းကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားတာနားဆင်ကြပါခင်ဗျာ။
ရန်ကုန်တိုင်းလာတာမြို့နယ်မှာရှိတဲ့အထွေထွေယောဂကုရန်ကုန်ပြည်သူစေယုံကြီးရဲ့ကင်ဆာယောဂပြင်ပလူနာဌာနအသေးစားခွဲစိတ်ခန်းတွေကမိခလုတ်ကိုအပူလွန်ကဲရာကစာပြီးမျက်နှာကျက်သစ်သားတန်းနဲ့ဝါယာကြိုးတွေကိုတင်းလာညံ့နေ6နိုင်ခွဲကျော်မှာမိဆွဲလောင်ခဲ့တာဖြစ်တယ်လို့ရန်ကုန်စေယုံကြီးစေယုံအုပ်ဒေါက်တာရီရီမြင့်ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရန်ကုန်စေယုံကြီးကို VOA ကဆက်သွယ်မေးမြန်းရမှာတာဝန်ကျဝန်ထမ်းတူကမီးလောင်ကျွမ်းခဲ့တဲ့အခြေအနေတချို့ကိုရှင်းပြပါမယ
်။မီးလောင်လည်းဆိုတာကျွန်တော်တို့ဒီလိုမီးတောက်ကြီးတွေမတွေ့ဘူး။မီးခိုးတွေပဲဒီဒီကျိုးကနေပြီးတော့ဘာရကျိုးကနေပြီးတော့ရှော့ဖြစ်တဲ့အမှန်မျိုးမှောင်မျိုးမီးကျိုးတွေမီးခိုးတွေပဲတွေ့တာ။ဒီ6.25လောက်မှာအောက်မှာဘာရရှော့ဖြစ်နေတယ်ဆိုပြီးမီးဖြတ်ဖြစ်လိုက်ရယ်မီးဖြတ်ပြီးတော့ဆေးရုံဒီတရုံလုံးမီးနှိပ်သွားတယ်။လူနာတွေလည်းဒီလွတ်တဲ့နေရာတွေကိုဖြည့်ပြရတယ်။ပြီးတော့မီးနှိမ့်လာတော့ရှင်းနိုင်တော့မှမီးငိမ့်သွားတယ်။
ကနလောင်ကျွမ်းမှုကြောင့်ပေါ့နော်ဟိုလူနာတွေတဲကထိခိုက်ဒဏ်ရာတို့အသေးဆုံးတာတွေရှိပါသလား
ကျွန်မတို့တော့အဲ့ဒါကြီးဘာမှမကြောက်ခရီးဦးကြီးက၈နာရီခွဲလောက်မှမီးပြန်လာတယ်ဆိုပေမဲ့ဒီရိုးရိုးနိုင်နေပဲလာပြီးတော့ဒီ emergency line တွေက short ဖြစ်နေတော့ဒီတော်တော်နဲ့မလာဘူးမလာဘဲနဲ့ကျွန်မတို့က၁၀နာရီ35မှာကျွန်မတို့တွေကမီးပြန်ရတာဆိုတော့တန်တာကျွန်မတို့မသိဘူ
းမီးလောင်နေချိန်မှာမီးလန့်လာကြောင်းအနီးအနားလူနာဆောင်ကလူနာအယောက်60လောက်ကိုလူနာရှင်တွေနဲ့စေနာဝန်ထမ်းတွေရဲ့အကူအညီနဲ့အရေးပေါ်ပြောင်းရွှေ့ပေးခဲ့ရတယ်လို့ဆိုပါတယ်။ရန်ကုန်စစ်ရုံကြီးမီးလောင်ရာကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တဲ့ NLD ပါတီရန်ကုန်တိုင်းဒေသကြီးလွှတ်တော်လာသာမြို့နယ်ကိုယ်စားလှယ်ဦးကျော်မင်းဟန်ကသူမြင်တွေ့ခဲ့ရတဲ့အခြေအနေတွေကိုပြောပြပါတယ်
။ဒီတင်စားဆောင်ပေါ့ဗျာ။တမန်ရောင်ကြီးရိုက်တဲ့နေရာမှာဖြစ်တာ။ဝါရှော့ပေါ့နော်။ဝါရှော့ဖြစ်လို့လောင်တာ။အဲဒီမှာလဲဟိုဘောဒါကြောင့်ရဲတဲ့နေရာဆိုတော့လူရောတည်းရှိရဲ့နေရာဟိုကျန်တဲ့နေရာကတော့ဟိုဒီအောင်နဲ့မြေပါကြတော့ဒီနေရာကြီးကြီးပါတဲ့ကြောင်ဒီနေရာကြီးပေကပြည်ရဲ့ရှိရပါဘောဟိုဖိုးရင်းကြီးတွေရောက်တော့အဲ့ဒါလေးလေးဖြစ်သွားတယ်ဗောကျန်တော့ EC ရပါတော့ဖြစ်တော့
မိလောင်တဲ့နေရာကိုမြန်မာနိုင်ငံမိသက်တပ်ဖွဲ့ဌာနချုပ်ရန်ကုန်တိုင်းအတွင်းမိသက်ဌာနတွေကမိသက်က25စီးမိသက်တပ်ဖွဲ့ဝင်ပေါင်း360ကျော်လောက်နဲ့ဝိုင်းဝန်းငိမ့်သက်နိုင်ခဲ့တဲ့အတွက်ည9နာရီကျော်မှာမိငိမ့်သွားခဲ့တယ်လို့ရန်ကုန်စေယုံကြီးသတင်းထုတ်ပြန်ချက်မှာဖော်ပြပါရယ်ဗြိတိသျကိုလိုနီခေတ်ကတည်းကရှိလာခဲ့တဲ့ရန်ကုန်စေယုံကြီးဟာခေတ်အဆက်ဆက်အစိုးရရဲ့တမ်းမာရေးပိုင်းဆိုင်ရာထိမ့်သိမ်းဆောင်ရှောက်မှုညံပြင်းခဲ့တာကြောင့်ရိုးရင်းပျက်စီးနေပြီးစေယုံကိုပြုပြင်ပြည့်စွက်သွားဖို့လိုတယ်လို့တင်မကြသေးခင်ကရန်ကုန်စေယုံကြီးကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံဘုတ်ကဒေါက်ဆန်းစုကြည်ကပြောကြားသွားပါရယ်ဒါပေမဲ့စေယုံကြီးရဲ့လက်ရှိအခြေအနေကနိုင်ငံတကာအဆင့်မီစေယုံဖြစ်လာဖို့ဆိုရင်လိုအပ်ချက်တွေရှိနေသေးတယ်လို့လာသာမြို့နယ် NLD ကိုစလဲဦးကျော်မင်းဟန်ကပြောပါတယ်
။ဟုတ်ကဲ့တော့တော်စီလာပြီးတဲ့နောက်ပိုင်းမှာအရင်ကငါတက်ဆောင်ရတော်လေးကောင်းသွားရယ်ဗျာ။ဒီနေ့ကတန့်ရှင်းသွားတာပေါ့။အဲ့တော့တို့ကဈေးတွေကိစ္စတွေရှိရယ်ဗျာ။ဒီဈေးတွေတွေကလည်းအဲ့မှာသောက်တိနဲ့ဈေးနဲ့တန်းဖြစ်နေတာမှိုက်ပြီးပြည်တယ်ကိစ္စတွေပေါ့။နောက်ဒီကလေးကိစ္စပိုင်းတွေတော့လိမ့်ဆောင်ရတော့ရှိရယ်။အဲ့ဒါတော့အကျော်တဲ့လူတွေဒီလိုတင်လာခေါ်ပြီးတော့မှထပ်ခေါ်တာလေ။ဒါတွေတော့ရှင်းပါဘူး။အော်ရင်းနာတော့မှာဟိုကောညာတော့ညာရတဲ့ခါမှာအိမ်သားတို့ဘာတွေကဟိုကောဥပါကြီးချက်တယ်။ဥပါကြီးချက်တဲ့ခါကျတော့အဲဒီရှင်းကိုကြည့်ရတော့ဗျာ။ညီနာနဲ့ဆရာဝန်နဲ့အချိုးမကြဘူး။ညီနာနဲ့ကလေးနဲ့အချိုးမကြဘူး။ဟိုဘတ်ဂျက်မရှိတော့ဘာလို့ညာဘူး
။တနင်္လာနေ့ညကဖြစ်ပွားခဲ့တဲ့ရန်ကုန်စေယုံကြီးမီးလောင်ကျွမ်းမှုအတွင်းတေဆုံးဒဏ်ရာရတာမျိုးမရှိပေမဲ့ပျက်စီးဆုံးရှုံးမှုကျပ်၄သိန်းနီးပါးရှိခဲ့ကြောင်းဓာတ်ရောင်ကြီးလုံးညိုကြီးနဲ့ပတ်သက်လို့ထိခိုက်မှုမရှိကြောင်းပညာရေးဝန်ကြီးဌာနအမှုမြစွမ်းအင်ဌာနကစစ်ဆေးတွေ့ရှိရတယ်လို့ရန်ကုန်စစ်ရုံကြီးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။